ိုဗစ်ကယောဂကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတာကြောင့်ရန်ကုန်တိုင်းအတွင်းအိမ်ပြန်မထွက်ဖို့အမိန့်ထုတ်ထားပေမယ့်လူအချက်အရာထွက်ခွင့်ပြုတဲ့သူစီးရင်ကိုထပ်တိုးပေးလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါခရီးသွားရဆိုရင်မရှိတဲ့အပြင်တခွဲတီပြူလူနာနဲ့ထိတွေ့မှုမရှိပဲရပိုင်းအတွင်းထပ်တိုးလူနာတစ်တွေများလာတဲ့ရန်ကုန်တိုင်းမှာမိမိနေအိမ်တွင်သာနေထိုင်ရေးအစီအစဉ်ချမှတ်ထားပြီးမဖြစ်မနေကိစ္စရပ်တွေကြောင့်အပြင်ထွက်ခွင့်ရသူစီးရင်ကိုထပ်တိုးပေးလိုက်ပါတယ်အဲ့ဒီထဲမှာဗန်လုပ်ငန်းတွေနဲ့အခြေခံစားတောက်ကုန်ထုတ်လုပ်ငန်းအပါအဝင်ကယ်ဆယ်ရေးလေယာဉ်ပို့ဆောင်ရေးနဲ့ဆက်ဆက်လုပ်ကိုင်နေသူတွေအပြင်အကောက်ခွန်ဝန်ဆောင်မှုလုပ်ငန်းနဲ့ဆက်သွယ်ရေးဝန်ဆောင်မှုပေးရတဲ့လုပ်ငန်းတွေမှာလုပ်ကိုင်နေသူတွေကိုအပြင်ထွက်ခွင့်ပြုလိုက်တာပါရန်ကုန်တိုင်းတွင်ပိုးရိပ်လူနာဦးရေဟာ20ရက်နေတုန်းက900ကျော်အထိရှိခဲ့ပေမဲ့ဒီကနေ့မနက်ပိုင်းတွေ့ရှိပြီးချိန်အထိဆိုပိုးရိပ်လူနာဦးရေတဖြည်းဖြည်းကျဆင်းနေလို့လိုအပ်တဲ့လုပ်ငန်းတွေမှာဆောင်ရွက်နေသူတွေကိုထပ်တိုးခွင့်ပြုလိုက်တာဖြစ်တယ်လို့ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနကွင်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။ယောဂကူးစက်မှုတွေနဲ့သေဆုံးသူတွေတိုးလာနေတာကြောင့်ရန်ကုန်ကဝင်ထွက်သွားလာမှုတွေပိတ်ပင်နိုင်နေဆိုတဲ့သတင်းတွေထွက်နေပေမဲ့ဒီလိုလုပ်ဖို့အစီအစဉ်မရှိဘူးလို့လည်းပြောပါတယ
်။ဟုတ်လို့တောင်းလို့ဖို့အစီအစဉ်မရှိပါဘူး။နေ့စဉ်အတွက်မရှိမဖြစ်တဲ့ကိစ္စရက်တွေဒါတွေကိုလည်းထပ်ဖြည့်ပြီးတော့လိုအပ်တဲ့ကိစ္စရက်တွေပေါ့နော် relief flight မှာသွားရဲကုညီရမယ့်ကိစ္စရက်တွေဒါနဲ့ဆိုင်တဲ့ကိစ္စရက်တွေနောက်တစ်ခါကျတော့ဒီ mobile နဲ့ပတ်သက်တဲ့ကိစ္စရက်တွေမှာဆိုပြုပြင်ပြင်ဆင်တဲ့ကိစ္စရက်တွေစသဖြင့်ဒါမျိုးတွေအသေးစိတ်တော့ပါပြီးဖြစ်သွားတယ
်ကျမအင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာတခွဲတီပြူလူနာ6900ကျော်ရှိနေပြီးသေဆုံးသူကတော့129ရှိပါတယ်ယောဂဘူကင်းစင်လို့စင်ယုံစင်ဝင်ရသူကတော့1900ကျော်အထိရှိထားပြီးဖြစ်ပါတယ်။ဒီကနေ့ဓာခွဲတီပြူလူနာထဲမှာမွေးကင်းစားအရွယ်ရှစ်ရသားကလေးငယ်တဦးပါဝင်လာပြီးဘကူကလေးစင်ယုံမှာထားရှိပြီးကုသမှုပေးနေပါတယ်။ကလေးငယ်ဖြစ်သူဟာမိခင်စီကနေယောဂဘူကူးစက်ခံရတာဖြစ်ပြီးတော့မိခင်ဖြစ်သူကတော့တည်ဆုံသွားပြီးဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။ပြည်ရင်းကူးစက်ခံရသူတွေတဲ့ရသားကလေးငယ်ပါပါဝင်နေပြီးအိမ်ကြီးချင်းနိုင်ငံတွေမှာပါကယောဂကူးစက်နှုံတိုးနေတဲ့အခြေအနေဖြစ်လို့ချမှတ်ထားတဲ့စီးငင်းတွေကိုတတိကျကျလိုက်နာချဖို့ဒေါက်တာခင်ခင်ကြီးကသတိပေးထားပါတယ
်။ဒီသူလူတို့အနေနဲ့ဒီယောဂကြောင့်အခုလက်ရှိမှာဆိုကဘာပေါ်မှာယောဂကူးစက်သူက31တန်းခွဲဖြစ်ပြီးတော့သေဆုံးတဲ့သူက9,800ကျော်ဖြစ်ပါပြီ။တတန်းနီးနီးကတ်တော့မှာဖြစ်ပါတယ်။ဒါဟာစိုးရင်ရတဲ့အခြေအနေဖြစ်ပါတယ်။ကမ္ဘာပေါ်မှာကြည့်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံပေါင်းနဲ့800,000နိုင်ငံမှာသူယောဂပိုးတွေ့ရှိမှုက3,500,000တိုးလာပြီးတော့သေဆုံးမှုဟာဆိုလို့ရှိရင်2,500,000ရှိနေတယ်ဆိုတာကိုတွေ့ရှိရမှာဖြစ်ပါတယ်။ပြောချင်တာကတော့800,000ဟာဥရောပဒေသပြီးလို့ရှိရင်ဒုတိယထိခိုက်မှုအများဆုံးဖြစ်တယ်ဆိုတာကိုသိရှိစေချင်ပါတယ်။ခုလက်ရှိလှုပ်ဆောင်ရမယ့်ကိစ္စရပ်တွေကတော့ not stay home လုပ်ထားတဲ့ရန်ကုန်နဲ့ရခိုင်ပြည်နယ်ဆိုလို့ရှိရင်သူတို့ချာစီးရဟောင်းလိုက်ပါဆောင်ရွက်ဖို့ဖြစ်ပါတယ
်။အိန္ဒိယနိုင်ငံတွေနဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာကာယောဂါကြောင့်သေဆုံးသူအများဆုံးရှိနေပြီးပြည်သူတွေမပေါ်ဆဖို့ကိုထပ်ပြီးသတိပေးနေတာပါ။မဖြစ်မနေအပြင်သွားရတော့မယ်ဆိုရင်ပါဇက်နဲ့နှာခေါင်းစီတက်ဆင်တာနဲ့လူစုလူဝေးကိုရှောင်ပြီးတအူးနဲ့တအူး6ပေအကွာမှာရှိနေဖို့ကအခြေခံအကြဆုံးလိုက်နိုင်ရမယ့်အချက်တွေဖြစ်နေပြီးဒါတွေကိုတရားဆောင်ရမ်းမှသာကုသနှုံးကိုအလျင်မြန်ထိ ंछ ုံနိုင်မှာဖြစ်တယ်လို့ကျမရဲ့တာဝန်ရှိသူတွေကအကြံပြုထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပို့နေတာပါရှင်။